ဇင်ဘာဝေနိုင်ငံမှာအင်ကာနေကစစ်တပ်ထိန်းချုပ်မှုလုပ်လိုက်ပြီးတဲ့နောက်အာဖရိကတောင်ပိုင်းခေါင်းဆောင်တွေဇင်ဘာဝေမြို့တော်ဟာရာရာနဲ့ဘော့ဆွာနာမြို့နိုင်ငံမြို့တော်တို့မှာတကယ်ပိတ်ဆွေးနွေးမှုတွေလုပ်ပြီးတင်းမာမှုရောပါဖို့ကြိုးစားနေကြချိန်မှာပဲကြာသပတေးနေ့မှာတော့တင်းမာမှုအရှိန်မြင့်လာနေပါတယ်။ VOA သတင်းတောက်အနီတာပါဝဲတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်။
သမ္မတရောဘတ်မူဂါဘေရာထူးကနှုတ်ထွက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘာသာရေးအုပ်စုတွေကတိုက်တွန်းလာရပြီးတဲ့နောက်ဇင်ဘာဝေနိုင်ငံရဲ့ပြဿနာဟာဆော့လျင်စွာချောမောပြေလည်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေကြာသပတေးနေ့တုန်းကပဲပြက်ပြက်သွားခဲ့ပြီလို့ဆိုရမလို့ဖြစ်နေပါတယ်။ဒီတိုက်တွန်းချက်တွေကိုမစ္စတာမူဂါဘေလက်မခံဘူးလို့ယူဆရပါတယ်။သင်္ကန်းညကလေးကစစ်တပ်ရဲ့အကြေကျုပ်ချထားခြင်းကိုခံခဲ့ရတဲ့သမ္မတမူဂါဘေနဲ့တောင်အာဖရိကစစ်သားရေးသမားတွေဟာကြာသပတေးနေ့မှာသွားရောက်တွေ့ဆုံခဲ့ကြပါသေးတယ်။စစ်တပ်တင်ကားတွေဝင်ရောက်လာခြင်းဟာရီမျိုးတော်မှာရှိနေခဲ့တဲ့ဇင်ဘာဘွေနိုင်ငံသားလည်းဖြစ်ချန်ဒန်ဟောက်စ်သုရေသနအဖွဲ့ဝင်လည်းဖြစ်တဲ့နော့ခ်ချီတီယိုကတော့စစ်တပ်ကထိန်းချုပ်ထားတယ်လို့ယူဆရလေးလေးမတည်ငြိမ်မှုတွေကပုံများလေးလေးဖြစ်မှာပဲလို့သုံးသပ်ပါတယ
် The key issue is the time scale. The military will want a quick these negotiations to be completed as quickly as possible.
ဒီကကတော့အချိန်ပိုင်းခြားသက်သေပါပဲ။စစ်တပ်ကစောနိုင်ငံများစောပြီးဆွေးနွေးညှိနှိုင်းခြင်းနဲ့သမရဓမ္မမှုယာယီသမရအမြင့်ဆုံးတာဝန်ယူစီခြင်းပါတယ်။ဂျာဗက်ဆူရတရဆောဆောကြီးညာစီခြင်းလေလို့ကျွန်တော်ထင်တယ်။အချိန်မစွဲခြင်းဘူး။အချိန်စွဲလေရှုပ်လေလို့မြင်တယ
်။ဇင်ဘာဝေးနိုင်ငံအတိုက်ခံခေါင်းဆောင်တချို့ကတော့စီစဉ်ထားပြီးသားဖြစ်တဲ့အတိုင်းနောက်နှစ်ရွေးကောက်ပွဲမတိုင်ခင်မှာဂျာဖြတ်အဆူရတရဖွဲ့စည်းဖို့အဆိုပြုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်သူ Morgan Tsvangirai ကသမရမူဂါဘေနှုတ်ထွက်ဖို့တိုက်တွန်းပါတယ်
။ Mr. Robert Mugabe must resign.Step down immediately in line with the national sentiment.
Mr. Mugabe နှုတ်ထွက်ရပါလိမ့်မယ်။ပြည်သူတွေရဲ့သဘောထားနဲ့မျှော်လင့်ခြင်းနဲ့အညီချက်ချင်းနှုတ်ထွက်ရမှာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံလွတ်လပ်ရေးမရခင်နဲ့လွတ်လပ်ရေးရပြီးသူလှုပ်ဆောင်ခဲ့တဲ့အစင်လာတွေကိုတန်ဖိုးထားတယ်မှာလေ
။အခုစစ်တပ်ကထိနှိမ့်လိုက်တဲ့ကိစ္စမှာအဓိကကျသူလို့ယူဆနိုင်တဲ့ရာထူးကထုတ်ပယ်ခံရတဲ့ဒုတိယသမ္မတကတော့ခက်မှိတ်မှိတ်နေနေပါတယ်လောလောဆယ်ပါ။ ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့က PSP ကတော့ထုတ်ပယ်ခံဒုသမရာအမဆန်မင်ဂါဂွာဟာစစ်တပ်နဲ့ဖိနီနီကကနေတယ်လို့အထင်ခံရရင်သူ့ဘော်လူလူယုံကြည်မှုကြာဆင်းသွားနိုင်တယ်လို့သုံးသပ်ပါတယ
် It is absolutely critical for the new incumbents to be able to I suppose distance themselves as quickly as possible from the illegal actions of the armed forces here
နောက်တက်လာတဲ့လူတွေဟာစစ်တပ်ရဲ့ဥရီနဲ့ဆန့်ကျင်တဲ့လုပ်ရည်တွေနဲ့မပတ်သက်စီဘူးတိတ်ကိုအရေးကြီးပါတယ်တကယ်ဟုတ်နေတာကိုဘယ်လိုများဆက်လက်ဖုံးကွယ်ကြအောင်မလဲဆိုတာကျွန်တော်လည်းမသိပါဘူး
။ဒါပေမဲ့စစ်သားရေးသမားတွေဖို့ဆွေးနွေးကြတာသိပ်များလွန်းတယ်လို့ချီတီယိုကဆိုပါတယ်။ဒီပြဿနာဟာအာနာယဇာနု PF ပါတီအတွင်းတရှိအကွဲမှုဖြစ်နေရတာပေါ်ထွက်လာတဲ့ကိစ္စဖြစ်ပါတယ်။ဒီအကွဲမှုကိုလည်းပဲသမနာမူဂါဘေကိုယ်တိုင်ဦးဆောင်လာခဲ့တာဖြစ်ပါတယ်။သူဟာသူ့ရဲ့ဇနီးတဲ့ Grace Mugabe ကိုဆွဲတင်ခြင်းလို့ဒုတိယသမနာကိုရာထူးကဖယ်ရှားခဲ့တာဖြစ်တယ်လို့ဆိုပါတယ်။
It's very delicate. There's also negotiations within the party, between the party and the opposition, between.
တကောတိတ်ခက်ခဲ့ပါလေ။ပါတီတွေမှလည်းဆွေးနွေးကြတယ်။ပါတီနဲ့အတိုက်ခံတွေကြောင်းတောင်အာဖရိကနဲ့ဒေသတွင်းနိုင်ငံတွေကြောင်းမှလည်းလောလောဆယ်ဆွေးနွေးနေကြပါတယ်။ခက်ခဲတဲ့ဆွေးနွေးမှုတွေပါ။ချက်ချင်းဆွေးနွေးစရာတွေတိတ်များနေတာဟာကောင်းကျိုးတဲ့ဆိုးကျိုးပိုဖြစ်စေနိုင်ပါတယ်။စစ်တပ်ဘက်ကဒီလိုပဲသဘောထားမယ်ထင်ပါတယ
်။ဇင်ဘာဝေးနိုင်ငံစစ်တပ်ကတော့ဒါဟာအာဏာသိမ်းတာမဟုတ်ဘူးလို့အခိုင်အမာပြောနေသေးပါအနာအချိန်ဝါကြီးမာတဲ့စစ်ပြန်အစဉ်ကတော့ဒီဖြစ်ရပ်ကို bloodless correction သွေးမဲ့အမှားပြင်ဆင်ချက်လို့ခေါ်ပါပါတယ်သူတို့ပြောသလိုအမှန်တကယ်သွေးထွက်ဆိုင်မှုမရှိပဲအမှားပြင်ဆင်ဖို့ဖြစ်နိုင်ပါမလားဆိုတာဟာအနာရှင်ခေါင်းဆောင်ကြီးမူဂါဘေခုခံတိုက်ခိုက်မှုမပြုဘဲဖယ်ရှားပေးမလားဆိုတဲ့အပေါ်မှာမူတည်နေပါတယ်ဒါကြောင့်ဒါဟာလွယ်ကူတဲ့ကိစ္စတရားလို့ဘယ်သူမှယူဆကြမယ်မဟုတ်ကြောင်းပါတယ်ခင်ဗျာ